တော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီကမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းစားမဲ့အစီအစဉ်ဟာပုဂ္ဂိုလ်ရေးလျှို့ဝှက်အချက်အလက်တွေပေါက်ကြားနိုင်တဲ့အန္တရာယ်ရှိတယ်လို့သုံးစွဲသူမြန်မာနိုင်ငံသားတဦးကနော်ဝေးအချက်အလက်များထင်းထင်းကပေါ်ရေးအာဏာပိုင်ဌာနကတင်ကြားလိုက်ကြောင်းသူ့ရဲ့ရှင်းနေတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အဓိကတယ်လီဖုန်းနဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့တယ်လီနော့ဟာမြန်မာနိုင်ငံကသူ့ရဲ့လုပ်ငန်းတွေကိုလေဗနွန်အခြေစိုက် M1 ကုမ္ပဏီကိုရောင်းချမယ်လို့ပြီးခဲ့တဲ့နှစ်ထဲကကြေညာခဲ့ပြီးမြန်မာနိုင်ငံရဲ့လုံခြုံလုံခြုံရေးအရာနောက်ဆုံးအဆင့်ကိုစောင့်ဆိုင်းနေတယ်လို့လာသိရပြီးအခြေအနေတွေကိုရှင်းရှင်းလင်းလင်းတော့မသိရသေးပါဘူးအခုလိုရောင်းချခဲ့မယ်ဆိုရင်သုံးဆဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေကိုကြွယ်ပြောင်းပေးနိုင်တဲ့အန္တရာယ်ရှိတယ်လို့တင်းလာနေမှာအမှုဖွင့်တိုင်ကြားခဲ့တဲ့ရှင်းနေအဖွဲ့ကပြောဆိုထားပါတယ်ဒီရောင်းချမှုဟာသုံးဆဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေကိုထင်းသိမ်းရမယ့်ကြီးမြတ်တွေကိုချိုးဖောက်ခြင်းရှိမရှိ။နော်ဝေအချက်အလက်ထင်းသိမ်းရေးဌာနအနေနဲ့စစ်ဆေးပြီးသိသာအောင်အာမခံဖို့အမည်မဖော်လိုတဲ့အမှုဖွင့်တိုင်ကြားသူကိုပိုစားပြုတဲ့နော်ဝေရှင်းနေအဖွဲ့ဖြစ်တဲ့ SANDAS Sandets ကတောင်းဆိုထားပါတယ်။